VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်မြန်းပါမှာ EU ဥရောပနိုင်ငံတွေမှာ COVID-19 ကာယရောဂါထိန်းချုပ်တဲ့ကန့်သတ်ချက်တော်တော်များများကိုဖယ်ရှားပေးခဲ့ပေမဲ့ရောဂါထပ်ပြီးမပြတ်အောင်လို့အတိပေးဆောင်ရွက်မှုတွေကိုတော့ဆက်ပြီးလုပ်နေကြပါတယ်။အထူးသဖြင့်နွေရာသီကာလဖြစ်တာမို့လူတွေအိမ်ပြင်ပိုထွက်ကြအပန်းဖြေအနားယူတဲ့နေရာတွေကိုပိုသွားနေကြချိန်မှာမိပညာကိုအထူးကအားကိုအသုံးချပြီးလူစုလူဝေးမဖြစ်အောင်လုပ်နေကြပါတယ်။ပြည်လဲကမ်းခြေတွေပေါ်တဲ့စပိန်နိုင်ငံမှာဆိုရင်ကမ်းခြေတိုင်းမှာလူ40ရာခိုင်နှုန်းအထိပဲအများဆုံးရှိနေအောင်လို့ဒေသခံတာဝန်ရှိသူတွေကကိုနီကိုဟန်နဲ့ဆောင်ရွက်နေကြပါတယ်။ကမ်းခြေကိုစငယ်ချင်းတွေအုပ်စုဖွဲ့သွားနိုင်ကြပြီဆိုပေမဲ့တစ်ဖွဲ့ကိုလူ20ထက်မပိုရသလိုအုပ်စုတစ်ခုနဲ့တစ်ခုအနည်းဆုံး2မီတာအကွာအဝေးမှာရှိနေဖို့လိုပါတယ်။စပိန်ကမ်းခြေတော်တော်များများမှာအထူးခြားဆုံးအခုမြင်တွေ့နေရတာကတော့အဝေးထိန် drone ယာဉ်တွေဖြစ်ပါတယ်။ကမ်းခြေမှာလူတွေပြည့်ကျက်မနေအောင် drone ယာဉ်တွေနဲ့စောင့်ကြည့်တည်ပေးနေတာပါ
။ El drone hace una foto en la playa, ¿vale?Y en tiempo real tenemos un software.
ဖိလင်ကန်ဂျီရီပေါ်ကနေအဝေးထိန်ဒရုန်းတွေနဲ့ရိုက်ပေးနေတဲ့တပ်ပုံတွေအရ1000မီတာမှာလူဘယ်နှယောက်ရှိနေပြီလဲဆိုတာကို AI software သုံးပြီးတော့ချိန်နဲ့တပြေးညီတွက်ပေးပါတယ်။ဖိလင်ကန်ဂျီသွားမဲ့သူတွေအနေနဲ့မြို့တော်ဝင်ယုံ website ပေါ်မှာဝင်ကြည့်ပြီးတော့သွားတဲ့မသွားတဲ့ဆုံးဖြတ်နိုင်ပါတယ်။ဒရုန်းတွေမှာလည်း online စနစ်တက်ထားတာမို့လို့ကန်ဂျီမှာရှိနေတဲ့သူတွေကိုလူတွေတိတ်ဆုနေပြီးခက်ခွာခွာနေကြပါစသဖြင့်အချိန်နဲ့တပြေးညီလှမ်းပြီးတော့သတိပေးပါတယ်။COVID-19 ထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီပင်လယ်ကမ်းခြေသွားသူတွေလိုက်နာကြအောင်ဒီနည်းနဲ့လုပ်နေပါတယ်
။ drone ယာဉ်ကိုအဝေးထိန်းမောင်းနေတဲ့ Salvador de los Rios ကရှင်းပြတာပါ။ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးမှာ social distancing လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ကလည်းအရေးကြီးတယ်ဆိုတာမမေ့ကြအောင်ဆောင်ရွက်မှုဖြစ်ပါတယ်။အခုလိုမျိုးစပိန်ကပင်လယ်ကမ်းခြေတွေမှာ drone ယာဉ်တွေသုံးပြီးဝင်ဟင်ကနေတရီပေးနေတယ်လို့ကမ်းခြေတွေမှာစောင့်နေတဲ့ရဲတွေကလည်းတဲ့လူစုလူဝေးများလာရင်ခောက်ခောက်ခွာနေကြဖို့တတိလိုက်ပေးနေပါတယ်။တချို့ကမ်းခြေတွေကတော့ကမ်းခြေကိုမလာခင်တည်းကကြိုတင်ဘွတ်ကင်လုပ်ရပါတယ်။ပင်လယ်ကမ်းခြေမှာ3မီတာစတူရန်ပတ်လည်နေရကိုအွန်လိုင်းပေါ်ကနေကြိုတင်နေရဦးရတာမျိုးဖြစ်ပါတယ်။ဒါရင်မကပါဘူး။ကိုသွားချင်တဲ့ပင်လယ်ကမ်းခြေမှာလူဘလောက်များနေတယ်လဲဆိုတာသိနိုင်တဲ့ mobile app မျိုးတွေလည်းရှိပါသေးတယ်။အဲ့ဒီ app ကတော့ဘယ်ကမ်းခြေမှာလူတွေသိများနေပြီးသွားဖို့မတင်သေးဘူးစသဖြင့်အတိပေးတဲ့ app မျိုးဖြစ်လို့ပင်လယ်ကမ်းခြေသွားအပန်းဖြေခြင်းတွေအတွက်ကြိုးပြီးရှောင်နိုင်အောင်ဖြစ်ပါတယ်။နိုင်ငံတကာအပန်းဖြေသူတွေအလားများတဲ့ပင်လယ်ကမ်းခြေမျိုးတစ်မျိုးဖြစ်တဲ့မာလာဂါမြို့မှာတော့ပင်လယ်ကမ်းခြေတွေကအိမ်သာရေချိုးကမ်းတန့်စင်ကမ်းတွေကိုအလိုအလျောက်ပိုးတက်ပေးနိုင်တဲ့ခရမ်းလွန်ရောင်ခြည်စနစ်တွေတပ်ဆင်ထားပါတယ်။ခရမ်းလွန် UVC ရောင်ခြည်တွေကမျက်စိနဲ့မမြင်နိုင်တဲ့ပိုးတွေကိုသေစေနိုင်တာကြောင့်ဆေးရုံတွေမှာအခန်းတွေကိုပိုးတက်တဲ့အခါဒီနည်းကိုသုံးတတ်ကြပါတယ်။ဒီရောင်ခြည်တွေကလူကိုအန္တရာယ်ရှိတာကြောင့်ပိုးတက်ပြီး15မိနစ်အကြာမှတန့်စင်ကမ်းတွေလူဝင်လို့ရပါတယ်။တန့်စင်ကမ်းကိုတစ်ခါသုံးပြီးတိုင်းတစ်ခါအလိုအလျောက်ပိုးတက်ပေးတာဖြစ်လို့သုံးကျင်သူတွေကတော့အချိန်နဲ့နဲ့ပေးပြီးစောင့်ရပါတယ်။ဒါပေမဲ့လည်းကိုယ်ကျန်းမာရေးအတွက်လူတွေသီးခံကြပါလို့တာဝန်ရှိသူထရီဆာပေါ်ရက်ကအခုလိုပြောပါတယ်။
Hemos buscado pues un sistema novedoso como son las lámparas de ultravioleta.
ကျန်းလွန်ရောင် UVC မီးရှောင်းတွေတုံးပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိပိုးသက်တဲ့နေလောက်ထားပါတယ်။တန့်စင်ကမ်းတွေမှာအဲ့ဒီမီးရှောင်းတွေတက်ထားတဲ့အတွက်စိတ်ချလက်ချဝင်သုံးနိုင်ပါတယ်။အထဲမှာလည်းအလုံးကိုလည်းနဲ့ထိစီရမလို့အောင်ဆင်ဆာတွေနဲ့လုပ်ထားပေးပါတယ်။လူတစ်ခါတုံးပြီးတိုင်းတန့်စင်ကမ်းကိုကျန်းလွန်ရောင်ကြီးတုံးပြီးတော့အလိုအလျောက်ပိုးတင်အောင်လုပ်ထားတဲ့အတွက်15မိနစ်တော့အချိန်ကြာပါတယ်။အခုအခြေအနေတွေမှာတော့ကိုယ့်အတွက်အန္တရာယ်ကင်းဖို့ကပိုးအရေးကြီးတာမို့ဆောင်လိုက်ရတာကတော့ဘာမှဖြစ်မတော်ပါဘူ
း။ဥရောပမှာ COVID-19 ကာယရောဂါကူးစက်သေဆုံးမှုများခဲ့တဲ့စပိန်နိုင်ငံကရောဂါပိုးကူးစက်မှုတားဆီးနိုင်ဖို့ကြိုးစားဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မြေထဲပြင်နယ်နဲ့ဆက်နေတဲ့စပိန်ကမ်းခြေတွေစီကိုနိုင်ငံတကာကမ္ဘာလှည့်ခီးတွေတွေတကူးတကလာကြလေရှိတာမို့အခုလိုဆောင်ရွက်ချက်တွေလုပ်ထားဖို့ကလည်းလိုအပ်ပါတယ်။လောလောဆယ်မှာတော့နိုင်ငံတကာကမ္ဘာလှည့်ခီးတွေတွေမလာနိုင်ကြသေးလို့အရင်နှစ်တွေကလောက်တော့ပင်လယ်ကမ်းခြေတွေမှာလူတွေမများသေးပါဘူး။ကြပါမယ်လေပြည်ရင်းကသူတွေနဲ့ကိုစီကားနေတဲ့စပိန်ကပင်လယ်ကမ်းခြေတွေမှာအခုလိုမျိုးကြိုတင်ကာကွယ်တတိပေးမှုတွေလုပ်ပြီးတော့ကတ်ရောဂါအန္တရာယ်ကိုမေ့မသွားကြအောင်လို့တတိပေးနေတဲ့ဆောင်ရွက်မှုတို့လည်းမြင်နိုင်ပါတယ်ပင်လယ်ကမ်းခြေသွားသူတွေရင်ဆိုင်ကြုံတွေ့ကြရမယ် new normal တစ်ခုလည်းဖြစ်ပါတယ်ပင်လယ်ကမ်းခြေတွေမှာလူတွေအများကြီးစုလို့ရောဂါပိုးကူးတာမျိုးဖြစ်မှာဆိုတဲ့ဆွီဒင်နိုင်ငံမှာလည်းပင်လယ်ကမ်းခြေတွေမှာလူများမများသိနိုင်အောင်လုပ်ထားတဲ့ mobile app ကိုကျင်းလာဆန်းပိုင်းတွေကစပြီးသုံးနေကြပါပြီ။ဆွီဒင်နိုင်ငံအနောက်ပိုင်းပင်လယ်ကမ်းရိုးတန်းဒေသဖြစ်တဲ့ဟာလန်ဒ်နဲ့တခြားကမြို့တွေမှာဒီ app ကိုသုံးနေကြတယ်လို့ခီးသွားလုပ်ငန်းဆိုင်ရာတာဝန်ရှိသူ Carolina Davidson ကရှင်းပြပါတယ်
။ Now we have identified a total hotspots på allmänna.
ဟာလာနယ်ထဲမှာလူတွေများနေပြီးလို့သိရတဲ့နေရာတွေရဲ့ဒေတာခန့်အစိုးရတွေနဲ့ချိတ်ဆက်ပြီးတော့ကျမတို့ရဲ့ mobile app သုံးတဲ့သူတွေစီကိုဘယ်နေရာတွေမှာတော့လူတွေများနေပြီးဆိုတာသတိပေးတဲ့ notification တွေကိုပို့ပေးနေပါတယ်။
တဘာဝနဲ့ထိတွေ့ရတာကိုတိတ်ပြီးနှစ်သက်ကြတဲ့ Sweden လိုနိုင်ငံမျိုးမှာအခုလိုနေရသည့်အချိန်မျိုးဆိုရင်ပင်လယ်ကမ်းခြေသွားကြသူတွေများပါတယ်။ဒါကြောင့်လူစုလူဝေးများတဲ့နေရာတွေသိနိုင်မဲ့ mobile app တွေကအသုံးဝင်ပေမဲ့လူကြီးပိုင်းတွေသုံးကြပါမလားလို့လူငယ်ပိုင်းတွေကမေးခွန်းထုတ်ကြပါတယ်
။အော်မင်းတို့ဆိုရမန်ဆယ်နေရောက်ဆိုဆိုတော့ငမ်းလာ
ကောင်းတော့ကောင်းပါတယ်။ဒါပေမဲ့လူကြီးတွေအတွက်အခုလို app မျိုးကအလုပ်ဖြစ်ချင်မှဖြစ်မှာလေ။သူတို့ကလူငယ်တွေလောက်လက်ကင်ဖုန်းသုံးချင်မှသုံးကြမှာကို
ပင်လယ်ကမ်းခြေသွားလေရှိသူ Rosita Laga ကတော့သူ့မိရေရဲ့အကူအညီကိုတောင်းပြီးတော့သုံးမယ်လို့ဆိုပါတယ်
။ Yo ticket is worth not bad.
ကျမက app တွေဘာတွေတိတ်တော့မသုံးဖြစ်ပါဘူး။ဒါပေမဲ့ကျမမြေးတွေကို maybe သုံးကြည့်ပါအောင်မယ်
။ Spain, Sweden အပါအဝင်ကမ်းတက်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့နိုင်ငံတော်တော်များများမှာအခုလိုမျိုးလူတွေ COVID-19 ရောဂါပိုးမကူးဖို့ social distancing လုပ်ကြဖို့အတွက်အစိုးရတွေကဤပညာတွေကိုအားကိုးဆောင်ရွက်နေကြတာဖြစ်ပါတယ်။ရောဂါပြန့်နှံ့ကူးစက်မှုတားဆီးနိုင်ရေးအတွက်သုံးသင့်တယ်လို့အကြံပြုထားတဲ့ mobile application တွေကိုလက်ကင်ဖုန်းတွေထဲမှာထည့်သွင်းကြဖို့အတွက်လည်းအစိုးရတော်တော်များများကတိုက်တွန်းနေပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေမှာ COVID တားဆီးရေးသတိပေးတဲ့ app တွေထည့်ထားကြဖို့ Germany, ပြင်သစ်, Italy အစိုးရတွေကအပြည်သူတွေကိုတိုက်တွန်းထားပါတယ်။ရောဂါဖြစ်နိုင်သူတွေနဲ့ခဝဝေးဆောင်နိုင်အောင်သတိပေးတဲ့ app မျိုးတွေ social distancing လုပ်နိုင်အောင်သတိပေးတဲ့ app မျိုးတွေကနိုင်ငံထဲမှာနောက်တစ်ဆင့် COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်လို့အနည်းနဲ့အများတော့တားဆီးကာကွယ်ပေးနိုင်တယ်လို့အများကယုံကြည်လက်ခံထားကြပါတယ်ရှင်။ကျမစုမြတ်မော်ပါ။